ဗုဒ္ဓဖူးနေ့နေ့နဲ့ခင် VOA အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ကအသက်59နှစ်အရွယ်မြန်မာအမေရိကန်အမျိုးသမီး COVID-19 ရောဂါနဲ့ကွယ်လွန်သွားတဲ့ကိစ္စမှာနောက်ဆုံးဖျားနာတဲ့အချိန်ထိအလုပ်လုပ်ခဲ့ရတဲ့အကြောင်းကျန်ရစ်သူခင်မွန်းတယ်နဲ့ VOA ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ကော်လိုရာဒိုပြည်နယ် Greeley က JBS အမေသာဆက်ယုံခွဲမှာ12နှစ်ကြာအလုပ်လုပ်ကိုင်နေတဲ့နန်းစန်းတင်ခေါ်ဒေါက်တင်အေးဟာတီးခဲ့တဲ့တနင်္ဂနွေနေ့ညနေပိုင်းမှာ COVID-19 ရောဂါနဲ့ဆေးရုံမှာကွယ်လွန်ခဲ့ပါတယ်။မတ်လ29ရက်နေ့ဆေးရုံမတင်ခင်အချိန်အထိဇနီးဖြစ်သူဟာဆေးရုံကအသားတွေထားတဲ့အခန်းထဲမှာအလုပ်လုပ်ကင်ခဲ့ရတယ်လို့ခင်မုန်းဖြစ်သူဦးအောင်ကျော်တို့က VOE ကိုပြောပါရတယ်။ဒီမတိုင်ခင်ရက်ပိုင်းတွေကဆေးရုံမှာစတင်နေထိုင်မကောင်းဖြစ်ချိန်အလုပ်ခွင့်ဆေးကန်းကိုတွပြခဲ့ပေမဲ့ရိုးရိုးတုတ်ကွေးဖြစ်တာပဲဆိုပြီးဒေါက်တင်အေးကိုအလုပ်ပြန်လုပ်ခိုင်းခဲ့တယ်လို့ဦးအောင်ကျော်တို့ကဆိုပါတယ်
။သူကအဲကူနေချင်းခမ်းမှလောက်ရတဲ့အပေါ်မှာအေးပတ်တယ်ပေါ့။ဖလူပဲပေါ့ကျွန်တော်ကအဲ့လိုသတ်မှတ်တာ။ကိုရံရဲ့သူ့အဲ့လိုဖြစ်နေတယ်။ဒါပေမဲ့တရားထောင်ဆိုတော့အဲ့ဒီပြည်ထဲမှာရှိတဲ့စေကမ်းမှာစေကမ်းကိုခေါ်တယ်။ဒါပေမဲ့သူကလင်ကောင်းချောက်ထုတ်တယ်ဆိုရင်သူကအိမ်ပြန်နေတယ်လို့ပြောရင်ဆူပါတာပြောရင်အဲ့ဒီကိုပို့တာ။အဲ့ဒီအားဒီဟိုရိုးရိုးဖလူပဲပေါ့ဆိုပြီးတော့ကျန်အလုပ်လုပ်ခိုင်းရတယ
်ဒေါက်တာအေးဟာကိုရီလက်တွေကိုက်ခဲနေပြီမဲ့သူတို့နေထိုင်တဲ့အော်ရိုရာမြို့နဲ့မိုင်ပေါင်း60ကျော်ကွာမှာရှိတဲ့အမဲသားဆက်ယုံကိုနေ့စဉ်ကားကြုံနဲ့သွားပြီးအလုပ်လုပ်ခဲ့ပြီးတဲ့နောက်မတ်လ29ရက်နေ့မတိုင်ခင်ကျမကြီးအချင်းကြီးဆိုရလာပုံကိုဥအောင်ကျော်တို့ကအခုလိုပြောပြပါဗျာ
ဒီကိစ္စကိုစမဖြစ်ခင်မှာဘလို့ဖြစ်လဲဆိုတော့ကြာတာပြညပါသူကယူနီဖောင်းကြီးကရမ်းဆိုဆွဲနေတယ်အဲ့ဆိုဆွဲနေနိုင်နေအလုပ်လုပ်ရတော့သူအဲကူဒီချင်းအခန်းငကိုတွေကလည်းသူ့မှာဆောင်းဆိုးတယ်ပေါ့နော်အဲ့ဒါရှိတော့သူကပြောတယ်ယူနီဖောင်းအစ်စ်လဲပေးပါတဲ့အဲ့ဒါစူပါဗိုက်ဇာကိုပြောတော့သူတို့လက်မခံဘူးမလဲပေးဘူးစက်လောက်ခိုင်းတယ်အဲ့အိမ်ရောက်တော့ကျွန်တော်အိမ်ရောက်တော့ပြောတယ်ယောက်ျားတဲ့ငါရှားပြီတဲ့ငါလုံသွားနိုင်ဘူးတခုလို့ကတ်ခဲနေတာပဲကျွန်တော်စမ်းကြည့်တော့ကိုပူတယ်ဆိုတော့အဲ့ဒီကနေဒီဗိုင်းရပ်စ်ကတော်တော်ဆိုးသွားတာ
ဒေါက်တာအေးဟာကျမကြီးမကောင်းမဲ့အလုတ်သွားလုံနေရပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးမှုတွေမလုပ်ခဲ့ရဘူးလို့ဦးအောင်ကျော်တို့ကပြောပါတယ်။ဒါအပြင်ဒေါက်တာအေးလုတ်တဲ့အမဲသားဆက်ယုံမှာအလုတ်သမား2000ကျော်ရှိပြီးကိုဗစ် -19 ရောဂါကာဝယ်ရေးဘာမှမလုပ်ထားဘူးလို့ဦးအောင်ကျော်တို့ကပြောပါတယ်။မတ်လ29ရက်နေ့မှာတော့ဆေးရုံကိုအရေးပေါ်တင်ချိန်မှာသူ့ကိုချက်ချင်းဗန်တလေတာခေါ်အောက်ဆီဂျင်ပေးတဲ့အသက်ရှူဆက်ပေါ်တင်လိုက်ရတယ်လို့ဦးအောင်ကျော်တို့ကပြောပါတယ
်။ဆေးရုံလည်းရပါခေါ်သူကရမ်းအောင်ကောင်းမလျှောက်နိုင်တော့ပဲနဲ့ဟောအသက်ရှူလို့မရတော့ဆိုတော့ကြာတာပြင်းညာဖြစ်တဲ့အချိန်ကြီးကအရန်ဆိုးသွားတယ်အဲဒီမတိုင်ညာသူလှုပ်လို့လုံးမင်းဟောသူတို့အလုပ်ကလည်းဘာမှမဆက်ပဲနဲ့လုပ်နေတယ်ရှင်းပြန်ရင် social distance လည်းမရှိဘူးဘာမှမရှိဘူးမျက်နှာဖုံးနေပါလိမ့်ပေးဘူးပေါ့
အဲ့ဒီလိုဆေးရုံမတင်ခင်ဒေါက်တင်အေးဟာကိုဗစ်ရှိနေတဲ့တမိဖြစ်သူနဲ့အမဲပုံမှန်တွေ့ခဲ့ရမှာတမိဖြစ်သူမှာလည်းကိုဗစ် -19 ရောဂါကူးစက်ခံရကြောင်းဆရာဝန်တွေကတွေ့ခဲ့ပြီးတဲ့နောက်တမိဖြစ်သူကမိဘနှစ်ပါးကိုဗိုင်းရပ်ရှိမရှိအမြန်ဆုံးစစ်ဆေးဖို့တယ်လီဖုန်းနဲ့လှမ်းပြောခဲ့တယ်လို့ဦးတင်အေးကပြောပါတယ်။သူတို့သွားပြီးစစ်ဖို့လုပ်နေချိန်မှာဇနီးဖြစ်သူရဲ့အခြေအနေဆိုးရွားလာပြီးတဲ့နောက်ဆေးရုံကိုအမြန်တင်လိုက်ရတာဖြစ်တယ်လို့ဆိုပါတယ်။သူ့မှာတော့ COVID-19 ရောဂါကူးစက်မှုမရှိဘူးဆိုတာတွေ့ရတယ်လို့ဦးအောင်ကျော်တို့ကဆိုပါတယ်။ဒေါက်တာအေးမကွယ်လွန်ခင်ဆေးရုံကအသက်ရှူဆက်ပေါ်မှာတလကျော်နေခဲ့ရပါတယ်။သူ့ရဲ့ရုပ်အလောင်းကိုမေလ21ရက်နေ့မှာဗုဒ္ဓဘာသာထုံးတန်းစင်လာအတိုင်းမိသူကြိုခွင့်ရမှာဖြစ်ပြီး COVID ရောဂါကာလကြောင့်လူတွေကန့်သက်ထားတဲ့အတွက်မိသားစုဝင်3ဦးနဲ့အတူမြန်မာတန်ဃာတော်တစ်ပါးနဲ့စုစုပေါင်း10ဦးတယောက်ခွင့်ရမှာဖြစ်တယ်လို့ဦးအောင်ကျော်တို့ကပြောပါတယ်။ဒေါက်တာအပါဝင်သူ့အလုပ်လုပ်တဲ့ JBS အမဲသားဆက်ယုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးသေဆုံးခဲ့တဲ့အလုပ်သမားစုစုပေါင်း10ယောက်ရှိသွားပါပြီ။ဆက်ယုံတွင်ကူးစက်ခံရသူအလုပ်သမားပေါင်း316ယောက်ရှိနေကြောင်းကော်လိုရာဒိုပြည်နယ်ကျန်းမာရေးဌာနစစ်တမ်းကဖော်ပြထားပါတယ်။ကိုဗစ်ရောဂါနဲ့ဒေါက်တာကွယ်လွန်သွားတဲ့ကိစ္စမှာဂရီလေးက JBS အမဲသားဆက်ယုံကိုတက်ဆိုင်ရအလုပ်သမားသမဂ္ဂကတရားစွဲဖို့ပြင်ဆင်နေကြောင်းလဲဦးအောင်ကျော်တို့ကပြောပါရယ်